တရုတ်နိုင်ငံယူနန်ပြည်နယ်ရွှေလီမြို့မှာမြန်မာနိုင်ငံသားတွေလူစုလူဝေးမလုပ်ဖို့နဲ့နိုင်ငံရေးနဲ့ဆက်နွယ်ရေးလှုပ်ရှားမှုတွေမလုပ်ဖို့မြို့အာဏာပိုင်တွေကတင်းတင်းကြပ်ကြပ်ကင်တွယ်နေတဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့အစောထပ်ပါ။မြန်မာနိုင်ငံနဲ့နယ်စပ်တရုတ်နိုင်ငံရွှေလီမြို့မှာဒီလဇန်တုန်းကမြန်မာနိုင်ငံသားတွေလူစုလူဝေးနဲ့နိုင်ငံရေးစည်းရုံးလှုပ်ရှားခဲ့ပြီးတဲ့နောက်တရုတ်အာဏာပိုင်တွေကအလားတူလုပ်ရက်တွေမဖြစ်အောင်တင်းကျပ်နေရပါ။မြန်မာနိုင်ငံသားတွေလူစုလူဝေးမလုပ်ကြဖို့မဲဆွဲတာဆန္ဒပြတာနဲ့အလှအတန်းတွေမလုပ်ကြဖို့မြို့တောင်ရှိသူတွေကလူမှုကွန်ရက်နဲ့မိုဘိုင်းဖုန်းတွေကနေသတိပေးနေကြောင်းလဲရွှေလီမြို့ကျင်နာနွေးထွေးပရာဟိတအဖွဲ့ဥက္ကဋ္ဌကိုဖိုးသားက VOA ကိုပြောပါတယ
်အဒီကသူတို့အခုကျွန်တော်တို့တွေ့ရတော့ဆိုရင်တော့ဖုန်းနေတယ်သူတို့အဖွဲ့ဒီပြောမယ်ဆိုရင် group တွေအဖွဲ့တွေတို့တည်င်းနေဖြန့်ထားတယ်အဲတချို့နေရာဆိုရင်တော့အဒီကတော့သူများသူအားဖြင့် online ပုံတွေမှာပဲဖြန့်ထားတော့တွေ့အဓိကတော့နှစ်ခုလုံးကကျမ်းမာရေးအခြေအနေကြောင့်အလိုလူစုလူဝေးတွေကလုံးဝမလုပ်ဖို့တင်းတင်းကြပ်ကြပ်တားမြစ်ထားတယ်အဲ့လိုမျိုးစာထုတ်ထားတဲ့အရာပဲတွေ့သေးတယ်အဲကျွန်내အေးအေးယူမှုတွေပြုတယ်လို့တော့လောဆင်တော့ဘာမှတင်းတင်းလည်းမတွေ့သေးဘူးကြားလည်းမကြားသေးဘူးက
ဒီလ၈ရက်နေ့မှာတော့မြန်မာအလို့သမား900လောက်ဟာအာဏာရအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီတစ်စိတ်ပါအင်ဂျီတွေဝတ်ပြီးရွှေလီနဲ့ကျယ်ကောင်အသွားအပြန်ဆိုင်ငယ်တွေနဲ့လှည့်လည်ခဲ့ရတာကတရုတ်ရဲတပ်ဖွဲ့ကဖမ်းဆီးရခံခဲ့ရပြီးနောက်ပိုင်းမှာတော့ဦးဆောင်သူတချို့ကလွဲလို့အများစုကိုပြန်လွှတ်ပေးခဲ့ပါတယ်။မြန်မာနိုင်ငံမှာကိုဗစ်ရောဂါကူးစက်မှုတွေတိုးလာတယ်လို့ရွှေလီမြို့ရောက်မြန်မာနိုင်ငံသား2ယောက်မှာရောဂါကူးစက်မှုတွေတွေ့ခဲ့လို့တစ်မျိုးလုံးကိုကျန်းမာရေးစစ်ဆေးမှုတွေလုပ်ခဲ့ရပါတယ်။ကပ်ရောဂါကြောင့်ကန့်သက်ထိန်းချုပ်ထားချိန်မှာလူစုလူဝေးလုံးမှာကိုတရုတ်အာဏာပိုင်တွေကစိုးရိမ်နေတယ်လို့နိုင်ငံရေးနဲ့ဆက်နွယ်ရလို့တန်တရားရှိရဆိုရင်လည်းတရုတ်အာဏာပိုင်တွေကထိန်းသိမ်းတာမျိုးကြီးရှိနေရလို့ရွှေလီကျဲကောင်ပရာဟိတအဖွဲ့ကဦးတန်းထွန်းနိုင်က VOA ကိုပြောပါတယ
်။ဟောဟုတ်ကဲ့ကိုအခုကတော့အန်အဒီအိဝေးလို့ရှိရင်ဒီရှိလီမှာဖမ်းတာပဲဗျ။သူရဲ့ထုတ်ပြန်ချက်ကဒီခုလူဝေးပိုင်းမလောက်အောင်ပေါ့နောက်ပြချာဒီပါတီအင်ဂျီပိုင်းတိတ်ကြီးအဝဲမခံဘူးဒီဘက်မှာဒီပါတဘိုးလည်းမသိဘူး။ရက်သားပြောပြောရမယ်ဆိုတော့ဒီအန်အဒီအင်ကတော့မဝေးရတာတော့အမှန်ပဲရှင်။ဘာလဲဟိုတနည်းအားကိုပဲဆန်းသွားပြီးလမင်းရနေအောင်ဒီအန်အဒီအင်ကြီးကိုလို့ဆိုပြီးတော့လေ။
ရွှေလီနဲ့ကျဲကောင်မျိုးကယောဂထိန်းချုပ်ရေးနဲ့ကြီးညာချက်တွေနဲ့ပတ်သက်လို့ကုမင်းမျိုးကမြန်မာကောင်စစ်ဝင်ရုံးကို VOA ကဆက်သွယ်ခဲ့ပေမဲ့ဖုံးပြန်လည်းဖြေကြားခြင်းမရှိခဲ့ပါဘူး။မြန်မာနဲ့ထိစပ်နေတဲ့ရွှေလီမျိုးကတော့ခက်မြက်များစစ်ဆေးမှုတွေနဲ့အသွားအလာထိန်းချုပ်တာတွေလုပ်နိုင်ခဲ့တယ်လို့တရုတ်နိုင်ငံပိုင်သတင်းဌာနတွေကရေးသားခဲ့ပေမဲ့ရွှေလီမျိုးမှာတော့ကျန်းမာရေးကျဉ်းကျပ်မှုတွေဆက်လုပ်ဖို့ရှိနေပြီးမြန်မာနဲ့နယ်စပ်ကုန်သွယ်ရေးကိုလည်းကာလအတန်ကြာအကန့်အသတ်တွေနဲ့ထိန်းချုပ်သွားဖို့ရှိနေကြောင်းနယ်စပ်ကုန်သွယ်တွေကပြောပါတယ်။မြန်မာနိုင်ငံမှာကိုဗစ်ရောဂါကူးစက်မှုတွေတကြောပြန်ကြီးကျွားလာရာကလပိုင်းအတွင်းမှာသေဆုံးသူ800ကျော်နဲ့ကူးစက်မှု3000ကျော်ရှိခဲ့ရာကတရုတ်နိုင်ငံအပါအဝင်အင်ဂျီချင်းနိုင်ငံတွေကနယ်စပ်ဒေသတွေမှာအဝင်အထွက်တွေကိုတင်းတင်းကြပ်ကြပ်ထိန်းချုပ်နေကြပါတယ်။ကျွန်တော်ကတော့အစောထပ်ပါ VOA အတွက်သတင်းပေးပို့တာဖြစ်ပါတယ်။